Israel တပ်ဖွဲ့ဝင်တွေဟာ Gaza ကမ်းမြောက်တစ်လျှောက် Hamas အဖွဲ့ကိုအရှိန်မြှင့်ပြီးစစ်ဆင်နေပေမဲ့တစ်ဖက်မှာလည်းလာမဲ့သတင်းပတ်ထဲမှာဆိတ်ဆက်ညှိနှိုင်းမှုအသစ်ပြန်ဆောင်နိုင်ဖို့အလားအလာရှိနေတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတွေကစတင်နေမှာပြောပါတယ်။ Israel ရဲ့ Mossad ထောက်လိုက်ရဲ့အကြီးအကဲက American CIA ထောက်လိုက်ရဲ့အကြီးအကဲ William Burns နဲ့ Qatar ဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးနောက်ပိုင်းဆိတ်ဆက်ညှိနှိုင်းမှုအသစ်အတွက်ဆုံးဖြတ်ချက်ချခဲ့တယ်လို့အဲ့ဒီသတင်းရှင်းမြစ်က Writer ကိုပြောပါတယ်။တွစ်ဆုံမှုအပြီးမှာတော့လာမယ့်သတင်းပတ်ထက်မှာ Egypt, Qatar နဲ့ American တို့ဥဆောင်တဲ့ဆိတ်ဆက်ညှိနှိုင်းမှုတွေဟာအဆိုပြုချက်အသစ်တွေပေါ်မှာအခြေခံပြီးဆွေးနွေးကြမယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲအပြည်ပြည်ဆိုင်ရာတရားရုံး ICJ က Gaza တောင်ပိုင်းက Rafah မြို့မှာထိုးစစ်တွေချက်ချင်းရပ်ဖို့တောက်ကြတဲ့ကအမိန့်ချထားပေမဲ့ Israel တပ်တွေဟာတိုက်ခိုက်မှုတွေဆက်လုပ်နေပါတယ်။ Rafah မြို့ကန်တွေရဲ့ပြောဆိုချက်အရဘုံတွေမပြတ်ကျဲနေပြီး Rafah အရှိဂျမ်းကိုဝင်ရောက်ခဲ့တာပြင်အလယ်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုလည်းတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဒါဟာလူတွေကိုကြောက်လန့်ပြီးမြို့တွေကနေထွက်ပြေးအောင်လှုပ်တာလို့ပြောပါတယ်။ဂါဇာရဲ့တခြားဒေသတွေမှာလည်းအစ္စရေးရဲ့တိုက်ခိုက်မှုတွေပြင်းထန်နေပြီးစနေနေ့တရက်ထဲမှာတည်းကဂါဇာတဝက်လူ32ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။